ရှင်နေကလူပြထိုင်ဝင်တမနာရုပ်ကောက်ပွဲမှာလက်ရှိတမနာဆိုင်အင်းဝန်းဟာထောက်ခံတဲ့အရေးအတွက်58ရာခိုင်နှုန်းကျော်နဲ့အပြတ်အသတ်နိုင်ရသွားပါပြီ။ရုပ်ကောက်ပွဲနိုင်ရတယ်လို့သိရပြီးတဲ့နောက်ရှင်နေကထောက်ခံသူတွေကိုမိန့်ခွန်းပြောတာမှာတမနာဆိုင်ကတရုတ်နဲ့တိုင်ဝမ်ကြားညီညီညံ့ညံ့ရှိနေတဲ့အနေအထားကိုစက်ထင်းသိမ်းဖို့တရုတ်နိုင်ငံကိုတိုက်တွန်းသွားပါတယ်။ဒါပြင်တိုင်ဝမ်ကိုဒန်းလူညီညွတ်သတ်မှတ်ဆက်ဆံတာမျိုးတရုတ်ကမလုပ်ဘူးဆိုရင်အငြင်းထွက်နေတဲ့တရုတ်တာဝန်ရှိသူတွေနဲ့သူ့အစိုးရဆွေးနွေးပြောဆိုမယ်လို့လည်းပြောပါတယ်။တရုတ်နဲ့ဆက်ဆံရေးကိုလူအများစုထောက်ခံတဲ့သဘောထားအရသမရအနေနဲ့ဒီမှာကင်တွယ်ရပါမယ်။မတင်မကျအခြေအနေကိုကြော်လွန်ပြီးရေးလက်ကြားဟိုဘက်ဒီဘက်ဆက်ဆံရေးတိုးတက်စေဖို့ဒီမှာအစွမ်းကုန်လှုပ်ဆောင်သွားပါမယ်လို့တိုက်ပင်မျိုးတော်ကသူ့ရဲ့နယ်စပ်ရှင်ရေးဌာနချုပ်အပြင်ဘက်မှလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်သမရဆိုင်ကပြောပါတယ်။တရုတ်ကတိုင်ဝမ်ကျွန်းကိုသူပိုင်အဖြစ်သတ်မှတ်ထားပြီးလူဝိုင်းရင်အင်အားသုံးပြီးပြန်ရယူမယ်လို့ထင်ကြောက်ထားတာပါ။တရုတ်သမရရှီကျင်းပင်ကိုယ်တိုင်ကသူ့အနေနဲ့ငင်းကြမ်းတဲ့အခြေအခုကိုပိုလိုလားတယ်လို့လူငယ်တဲ့တနစ်မှာပြောခဲ့ခြင်းနဲ့တကယ်တမ်းပါပဲလူကရင်အင်အားသုံးရယူမယ်ဆိုတာထပ်ပြီးချင်းချောက်ပြောဆိုခဲ့ပါသေးတယ်။စာရုံးဝန်းဟာသူ့ရဲ့အဓိကတံခိုးဖြစ်သူတရုတ်နဲ့နီးကဆက်ဆံရေးလူလာတဲ့ကွန်မတန်ပါတီကဟန်ချိုးယူကိုမဲအရေးအတွက်1.6တန်းကျော်သာစုစုပေါင်းထောက်ခံမဲအရေးအတွက်10တန်းကျော်နဲ့နိုင်ရတာပါ။ဒါအပြင်တိုင်ဝမ်မှာသမ္မတကိုတည်းရဲ့ရွေးကောက်တင်မြောက်တဲ့1996ခုနှစ်ကလေးကစလို့ရွေးကောက်ပွဲအနိုင်ရခဲ့မှုနဲ့ဒေသမရတဲ့မဆိုပုံများတဲ့ထောက်ခံမဲအရေးအတွက်ဖြစ်ပါတယ်။